ဗဟန်းမြို့နေဟာ NAD လဲအားကောင်းတယ်ပေါ့ပြီးတော့ပါတီကြီးတွေဖြစ်တဲ့ USDP လဲရှိတယ်ပေါ့နော်ဆိုတော့လေဒီလိုပါတီကြီးတွေရှိတယ် NAD တို့ USDP တို့ကြားမှာရှင်ပြန်ရင်ဒေါညိုသင်းနေနဲ့အနိုင်ရမယ်လို့ထင်ပါသလားရှင်
ကျမကတော့အနိုင်ရဖို့အများကြီးမျှော်လင့်ချက်ထားပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ရဲ့မဲဆန္ဒနယ်မှာပါတီကြီးတွေရှင်သန်နေကြီးထွားတယ်ဆိုတော့မှတ်ပါတယ်။သို့တော်လည်းပဲကျမတို့ပါတီဝင်အင်အားတွေကိုကြီးလိုက်မယ်ဆိုလို့ရှိရင်တော့ပြောပလောက်တဲ့အင်အားတွေမရှိပါဘူးပေါ့နော်။ပြည်သူလူထုရဲ့အသက်နှလုံးထဲမှာဘယ်သူရှိတယ်ဆိုတာဟာကျမတို့ဒါအချိန်တိုင်ရင်တော့ပေါ်လာမှာပါ
။အခုအချိန်ဒီမှာလေရွေးကောက်ပွဲပေါ်ပြည်သူတွေရဲ့စိတ်ဝင်စားမှုကအားနည်းတယ်လို့ဟိုသုံးသပ်နေကြတာရှိရလေဆင်မ။အဲ့ဒီပုံမှာရောဒေါညိုသင်းနေနဲ့ဟိုဘယ်လိုယူဆလဲဆို
ဟုတ်ပါတယ်ရွေးကောက်ပွဲပေါ်အားစိတ်ဝင်စားမှုတွေညှော်နေနေတာတော့အမှန်ပါပဲ။ဘာကြောင့်လဲဆိုတော့ကျမတို့ပြီးခဲ့တဲ့9နှစ်သက်တမ်းလွှတ်တော်ကြီးဟာပြည်သူလူထုအတွက်ထူးခြားတယ်ပေါ့နော်။ဆောင်ရွက်ချက်တွေမရှိဘူးလို့ပြည်သူအချို့ကဒါထင်နေကြတယ်လေ။နော်ပြည်သူအချို့ကလည်းလေးလေးနက်နက်ကိုယုံကြည်ထားကြတယ်။ဒါကြောင့်မလို့ဒါရွေးကောက်ပွဲဆိုတာဟာပေါ့နော်သူတို့ဘဝအတွက်ဘာမှထူးခြားလာမှာမဟုတ်ဘူးဆိုပြီးတော့ဟိုမှတ်ယူနေကြတဲ့လူတွေလည်းရှိတယ်ပေါ့နော်။ဒါကြောင့်မလို့ကျမတို့အနေနဲ့ပြည်သူလူထုအနေနဲ့နိုင်ငံရေးကိုစိတ်ဝင်စားအောင်ပေါ့နော်။ဒီရွေးကောက်ပွဲတွေပေါ်မှာစိတ်ဝင်စားအောင်ပေါ့နော်ဒီရွေးကောက်ပွဲတွေမှာပါမဲ့လွှတ်တော်ကိုယ်စားလှယ်တွေစစ်မှန်တဲ့ဒီမိုကရေစီကိုတပ်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်များဖြစ်အောင်ပေါ့နော်ကျမတို့အနေနဲ့အများကြီးစည်းရုံးသွားအောင်ပါ
အခုလိုမျိုးပေါ့နော်ဒီတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့လူတယောက်အနေနဲ့ပေါ့နော်ဘလို့အခက်အခဲတွေကိုရင်ဆိုင်ရမယ်လို့ဒေါ်ညိုသင်းအနေနဲ့မျှော်လင့်ထားလဲရှင်
ကျမတို့ကနိုင်ငံရေးပါတီလိုပေါ့နော်စနစ်တကျပေါ့နော်အဖွဲ့အစည်းဖွဲ့ထားတာမျိုးပေါ့နော်ကျူတင်ပြင်ဆင်ထားတာမျိုးတွေနဲတဲ့အတွက်ကြောင့်မလို့အခက်အခဲတွေတော့ရှိနိုင်ပါတယ်သို့တော်လည်းပဲတတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်တွေဟာလွတ်လပ်တဲ့အတွက်ကြောင့်မလို့ပေါ့နော်နိုင်ငံရေးပါတီခေါင်းဆောင်တွေရဲ့ဩစာလွှမ်းမိုးခြင်းအရင်ကင်းဝေးပါတယ်ပေါ့နော်သူတို့ရဲ့ဟိုယုံကြည်ချက်ဟာသူတို့ရဲ့လုတ်ခဲ့တဲ့ပေါ့နော်အတိတ်မှာလုတ်ခဲ့တဲ့ကိစ္စတွေပေါ်မှာအခြေပြုပြီးတော့ပြည်သူလူထုကလွယ်လွယ်ပဲပေါ့နော်လွယ်လွယ်နဲ့အကဲခတ်နိုင်ပါတယ်ပေါ့နော်ဥပမာအဖြစ်ကျွန်မပြောချင်တာကဘာလဲဆိုတော့ဘလောက်ပဲတော်တဲ့ပုံကိုတယောက်ဘလောက်ပဲအရေးချစ်ရှိတဲ့ပုံကိုတယောက်ယောက်ကနိုင်ငံရေးပါတီတစ်ခုထဲမှာရှိနေပါစေဒါပေမဲ့ तू ကနိုင်ငံရေးပါတီရဲ့စီမင်းအတိုင်းပဲ तू ကနေရတယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့အချိုးစီးပွားအတွက် तू ဘလောက်ပဲလှုပ်ချင်လှုပ်ချင်ပေါ့နော်လွှတ်တော်ထဲမှာ तू အတန်ထွက်လာတာမှမဟုတ်ဘူးပေါ့နော်အဲ့ဒီနိုင်ငံရေးပါတီကထားပါတော့လွှတ်တော်ထဲမှာကိုယ်စားလှယ်တရားရမယ်ဒါပေမဲ့လွှတ်တော်ထဲမှာမဲခွဲတဲ့အခါမမဲတရားရမယ်ဒါပေမဲ့သူတို့ရဲ့အတန်တန်နေဖြစ်ပါတယ်အဲ့တော့တတိပုဂ္ဂလကိုယ်စားလှယ်ကတော့အဲ့လိုမျိုးမဟုတ်ပါဘူးတတိပုဂ္ဂလကိုယ်စားလှယ်ဟာလူထုရဲ့မျက်နာကိုပဲကြည့်တဲ့တတိပုဂ္ဂလကိုယ်စားလှယ်ဆိုလို့ရှိရင်ပေါ့နော်တခြားသောပေါ့နော်ကွဲပြားသောအတန်များပေါ့နော်ဒီမိုကရေစီစနစ်ကိုရှင်သန်ဖွံ့ဖြိုးစေတဲ့ပြည်သူလူထုရဲ့စစ်မှန်သောအတန်များကိုလည်းပါတီရဲ့မူဝါဒတွေကိုကြည့်စရာမလိုဘဲနဲ့ပေါ့နော်လွှတ်တော်တွေကိုတည်လာနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့လွှတ်တော်တွေမှာအတန်ဆုံးပြီးတော့ပေါ့နော်ကျမတို့ဒီမိုကရေစီစနစ်ကိုပေါ့နော်တကယ်ကိုထိတိယအကောင့်ထဲပေါ်နိုင်တာဟာတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေရဲ့ပါဝင်မှုဖြစ်ပါတယ်ဒါကြောင့်မလို့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေကိုပြည်သူလူထုကတကယ်ကိုပဲပေါ့နော်ဒါရွေးချယ်ကြလိမ့်မယ်လို့တော့ကျမထင်ပါတယ
်ဖြည့်ဆက်ပြီးတော့ဘာကိုပြောချင်ပါသလဲရှင
်ကျမက9နှစ်အတွင်းမှာပေါ့နော်ပြည်သူအကျိုးစီးပွားအတွက်မမရက်တည်ခဲ့တယ်ဆိုတော့ပြည်သူလူထုကကောင်းကောင်းသိတယ်ပေါ့နော်အဲ့ဒီတော့ကျမရှင်းဆက်ပြီးဘာလုပ်သွားနိုင်မလဲဆိုလို့ရှင်ကျမပြည်သူလွှတ်တော်ထဲရောက်တဲ့အခါမှာပေါ့နော်ကျမဘက်ကပေါ့နော်ဆေးရခိုင်နှုံးသောလွှတ်တော်ကိုယ်စားလှယ်ရရင်ကိုပြည်သူလူထုအံ့ဩသွားနိုင်တဲ့ပေါ့နော်ပြောင်းလဲကြီးကြီးမားမားကြီးကျမလုပ်သွားနိုင်မယ်လို့ကျမယုံကြည်ထားပါတယ်ကျမအတွက်ဆေးရခိုင်နှုံးပဲလို့ပါတယ်ကျမအစိုးရမဖွဲ့ဟုတ်ပါတယ်တတိပုဂ္ဂလဖြစ်တဲ့အတွက်ကြောင့်အစိုးရတော့မဖွဲ့နိုင်ပါဘူးသို့တော့အစိုးရမဖွဲ့နိုင်ပေမဲ့လူထုအတွက်ကြီးမားတဲ့အပြောင်းလဲတွေကိုကျမဆေးရခိုင်နှုံးနဲ့ပဲအလုပ်လုပ်သွားနိုင်ပါတယ်ဆိုတော့ကျမရဲရဲကြီးဒါပြည်သူကိုခရစ်ပေးရပါတယ်
ခုလိုဖြစ်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်